ရန်ကုန်မြို့ကြီးမြနိုင်မြို့နယ်မှာတနင်္ဂနွေနေ့တုန်းကဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီကကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခဲ့ချိန်မှာဥကောင်းမှာဒဏ်ရာရခဲ့တဲ့အမျိုးသမီးသတင်းတော်တူရဲ့အခြေအနေကတော့စိုးရင်ရဆဲဖြစ်ပါတယ်။ဥကောင်းဒဏ်ရာကိုခွဲစိတ်ကုသထားရပြီးတော့မိသားစုတွေဘက်ကတွေးခွင်ရဖို့စ조사နေတယ်လို့ရှင်းနေကပြောပါတယ်။ခါအောက်ပိုင်းဒဏ်ရာရသွားတဲ့ဓာတ်ပုံသတင်းတော်ဟာလည်းစစ်ဆေးရုံမှာကုသမှုခံယူနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
ဒီဇင်ဘာလ5ရက်နေ့တနင်္ဂနွေနေ့ကရန်ကုန်ကြည်မြိုင်နယ်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငြိမ်ငြိမ်ချမ်းချမ်းခြစ်တဲ့ဆန္ဒပြနေတဲ့လူအုပ်ထဲစစ်တပ်ကကားအရှိန်ပြင်းပြင်းနဲ့ဝန်တိုက်ဖမ်းဆီးတဲ့အချိန်မှာမြန်မာ Press Photo Agency MPA တနင်္ဌာနကရုပ်သံတင်နောက်ဖြစ်တဲ့မှမှုယတနာခဲမမို့ထွန်းဦးကောင်းမှအပြင်ထံတန်ရာရခဲ့တယ်လို့ဓာတ်ပုံတင်ထောက်ကိုကောင်းဆက်လင်းဟာလည်းခောက်အပိုင်းတရားနဲ့ဖမ်းဆီးခံခဲ့ရပါတယ်မမိုးယတနာခဲမမို့အထွန်းရဲ့အခြေအနေစိုးရင်ရဆဲဖြစ်တယ်လို့ MBA သတင်းဌာနအဒီရာတူဖြစ်တဲ့ကိုကြည်ပိုင်က VOA ကိုပြောပါရယ
်လက်ရှိကတော့သူတို့နှစ်အောင်ကအမှန်မှာသိကူတာမှုခံယူတယ်အဲကိုကောင်းဆက်ကခေါက်ပိုင်းပေါ့နော်ဟိုဘောအောက်ပိုင်းပေါ့နော်တန်ရရထားတယ်မမိုးယတနာတော့ဟိုပေါ့နော်ကျွန်တော်နောက်ဆုံးသိတော့အဲပြမစိကူတာစိုးရင်ရတယ်လို့သိထားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့လက်ရှိ
မမိုးယတနာခဲမမို့ထွန်းမနေ့ကအထီးတတိမရသေးဘူးလို့စစ်စေးရုံကိုရောက်နေတဲ့မိသားစုဝင်တယောက်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာမနေ့ကရေးသားထားပါတယ်။ဆရာဝန်နဲ့သာစကားပြောခွင့်ရပြီးတော့ကုသမှုခံယူနေရတယ်လို့သာသိရတယ်လို့လည်းပြောထားပါတယ်။စစ်စေးရုံမှာကုသမှုခံယူနေတဲ့တည်င်းထောင်နေရာစလုံးမိသားစုနဲ့တွေ့ခွင့်ရဖို့ကြိုးစားပေးနေတယ်လို့သူတို့ကိုလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှေ့နေကလည်း VOA ကိုပြောပါတယ
်။ဒီရဲ့ရုပ်တံတည်င်းတော့မမှုယတနာကတော့ဒီဥပပေါင်းမှာကြီးစားတဲ့ရာထားတာကိုဖွက်သိပ်ပြီးတော့ခု ICU ထဲမှာပေါ့နော် ICU ထဲမှာလို့ကျွန်တော်သိရပါတယ်ဒီနေ့သူ့မိသားစုတွေအဆက်တွေရတဲ့သူမိသားစုတွေကဒီသူ့ကိုကုသပေးနေတဲ့အမှတ်နဲ့စစ်ဆေးရုံပေါ့အမှတ်နဲ့စစ်ဆေးရုံကိုသူဒီမမှုယတနာနဲ့တွေ့ခွင့်ရဖို့တွားပြီးဆောင်ရွက်နေကြပါတယ်ဒါလက်ရှိအနေထားပေါ့ဟောဒီ NBA ရပဲကိုကောင်းဆက်လင်းကတော့အဲ့ဒီအမှတ်နဲ့စစ်ဆေးရုံမှာပဲဒီရရှိထားတဲ့ဒဏ်ရာပေါ့ကြည့်ကြတာလေဆိုတင်ထုံမှုနဲ့ခါယုံထိထားတဲ့ဒဏ်ရာအတွက်လမ်းမချောင်းနိုင်တဲ့အဲ့ဒီမှာပဲအမှတ်နှစ်စီးုံမှာပဲဒီတက်မလို့ဖြေုံပေါ့ဂရင်900ပေါ့အဲ့ဒီမှာကုသမှုခံယူနေတယ်လို့ကျွန်တော်သိထားပါတယ်ဒါလည်းသူ့မိသားစုတွေနဲ့ဆက်တွေ့ပြီးတော့ကျွန်တော်သက်ဆိုင်တဲ့ဒီကိုကောင်းဆက်လင်းနဲ့တွေ့ဆုံရဖို့ကြိုးစားနေတဲ့မိသားစုဖြစ်ပါတယ်
စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အနေနဲ့ကြီးမြင့်နိုင်မြို့နယ်ပန်းမင်ကြီးလမ်းမတင်းနှင်းတွေကဆန္ဒပြသူတွေကိုစစ်တပ်က double cap အမျိုးအစားကားကြီးကိုအချိန်ပြင်းပြင်းမောင်းနှင်အတင်းဝတ်တိုက်ခဲ့တဲ့အပြင်ပြစ်ခတ်ဖမ်းဆီးခဲ့တာပါအခုလိုအကြမ်းဖက်လူစုကွဲဖမ်းဆီးစဉ်9ဦးတေဆုံးခဲ့ပုံရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေနဲ့မျက်မြင်တွေက VOA ကိုပြောပါတယ်စစ်ကောင်စီထုတ်ပြန်ချက်မှာတော့ခွင့်ပြုချက်မဲ့ဆန္ဒပြသူတွေကိုလူစုကွဲဖမ်းဆီးရမှာအမျိုးသား10ဦးအမျိုးသမီး3ဦးဖမ်းမိကြောင်းနဲ့အမျိုးသမီး2ဦးရဲ့ဒဏ်ရာစိုးရင်ရကြောင်းပြောထားပါတယ်တေဆုံးသူရှိမရှိတစုံတရာပြောမထားပါဘူးစစ်ကားနဲ့အတင်းဝင်တိုက်လူစုခွဲခဲ့ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြမထားသလိုဒဏ်ရာရသူတွေကိုဘလို့ဒဏ်ရာရခဲ့တယ်လဲဆိုတာလည်းပြောကြားထားခြင်းမရှိပါဘူး။ဆန္ဒပြသူတွေအပေါ်စစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့ရန်ကုန်မြို့ရပ်ကွက်တချို့မှာတနင်္ဂနွေနေ့ညပိုင်းကတံမုံတီဆန့်ကျင်ခဲ့ကြပါတယ်။ဒီကနေ့တနင်္လာနေ့မှာလည်းရန်ကုန်တပိတ်လူငယ်တွေနဲ့အတူရပ်တည်ကြောင်းပြသတဲ့အနေနဲ့မန္တလေးရွှေဘိုစလင်ကြီးရင်းမပင်ဖားကန့်စားတဲ့မြို့ကြီးတွေမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။စစ်ကောင်စီကိုဆန့်ကျင်တဲ့နေရာမှာလူလူရဲ့ကျေနပ်တံတွေကြဲကြဲလောင်လောင်ပေါ်ထွက်နေဖို့အရေးကြီးတယ်လို့မန္တလေးလူလူတပိတ်ဦးဆောင်သူတယောက်ကအခုလိုပြောပါတယ
်ကျွန်တော်တို့ကမြေပြင်မြေအောက်စီတီတံလူလူတပိတ်ပေါ့နော်ကျွန်တော်ပြီးတော့ဘူးတပိတ်တွေပေါ့စသဖြင့်ပေါ့နော်ကျွန်တော်လှုပ်ရှားမှုတွေနိုင်ငံတကာတန်ကင်းတမန်နီးရတဲ့စသဖြင့်ဒီတောင်ပေါင်းစုံတပ်ပေါင်းစုံကနေပြီးမှလုံးမာလာကျွန်တော်အနေနဲ့အောင်မြင်နိုင်မယ်လို့ပြောပါတယ်ဒီလူကမှတ်ချက်ပြရတချို့ကတော့စိုးရင်စိတ်တွေနဲ့ပေါ့နော်ဒီကြင်ရလက်နဲ့ကင်ပြီးတော့တော်လန်ရမယ့်အချိန်ဖြစ်နေပြီကျွန်တော်ငင်းကြတာဆန္ဒပြမှုတွေရက်လိုက်ပါတယ်တချို့ကြတော့စိုးရင်သိနေပါဘောနော်တချို့ကြတော့ဓာကြီးကိုမမြင်လို့သိနေပြအဓိကတော့ကျွန်တော်အနေနဲ့ဒီနေ့ဒီချိန်ထိလူတို့တပိတ်တွေအင်မတန်လိုအပ်ပါတယ်စစ်ကောင်စီအကြောက်ဆုံးတွေလူတုကြွေးကြော်တာမှာပဲခင်ဗျ
လူအခွင့်အရေးကိုတောင်းယူလို့မရရင်တိုက်ယူကြမယ်ဆိုတဲ့ကြွေးကြော်တန်တွေနဲ့မန္တလေးမြို့မှာခြေတဲ့ဆန္ဒပြခဲ့ကြတာပါဒီဇင်ဘာ10ရက်နေ့ကြာရောက်မဲ့ကမ္ဘာလူအခွင့်အရေးနေ့ကြာရင်လဲစစ်အာဏာရှင်ဆန့်ကျင်ရေး Silent Strike Campaign နဲ့အနက်ရောင်လှုပ်ရှားမှုကိုလှုပ်ကြဖို့လူအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနှိုးဆော်နေကြပါတယ်